တောင်းရင်သားမှာဟောခဲ့တဲ့အကျယ်ဆုံးနည်းကိုဆံမတို့မတင်နိုင်ဘူးဘယ်လိုလုပ်တင်နိုင်မလဲအကျယ်ဆုံးနည်းဟုတ်တယ်နော်အကျဉ်းဆုံးနည်းလောက်ပြောလဲဆံမတို့ညံမမီဘူးဒါဆိုရင်ရှင်သာရိပုတ္တရာကနေတပည့်ယဟန်900ကိုဟောခဲ့တဲ့နည်းအတိုင်းယနေ့ထက်တိုင်းဒီနည်းနဲ့မကျင့်မကျင့်နည်းနဲ့သင်ထားတာဖြစ်တဲ့အတွက်သင်ယူနေကြတာဖြစ်တဲ့အတွက်အဲ့ဒီမူရင်းဒီပဋ္ဌာန်းရယ်လို့ပဋ္ဌာန်းကျမ်းရယ်လို့ဖြစ်လာတော့မယ်အဲ့ဒီပဋ္ဌာန်းကျမ်းရယ်လို့ဖြစ်လာမှဒီအခုဆရာမတို့ကသတ္ထမူဆိုစကားလုံးလေးတွေ့လားသတ္ထမူဆိုတာသာဓုသမီးတို့သိသလားဘာပြောတာလဲသတ္ထမူဆိုတာသတ္ထသင်္ခါယနာတင်တဲ့အတိုင်းလေးမူအတိုင်းလေးသွားတာဒါဆိုရင်သင်္ခါယနာဆိုစကားလုံးလေးပါလာတော့သင်္ခါယနာဆိုတာဒီနော်စလုံးမောင်းအနေနဲ့ပြောရင်သင်္ခါယနာဟုတ်ပြီနော်သင်္ခါယနာအဲ့ဒီသင်္ခါယနာကိုဆရာမတို့ကခုနလိုပဲအဓိပ္ပာယ်ပါလေဒါပါဠိပါဠိအဓိပ္ပာယ်အနေနဲ့ပြောပါလို့ပြောရင်သူ့ကိုပုတ်ဖြတ်ပြီးပြောရပြန်ရောအဲ့တော့ပုတ်ဖြတ်လိုက်ရင်သင်္ခါနေပြီးတော့တန်စာဖြစ်လာတန်အပောင်းกายนาဟုတ်ပြီเนาะตันဆိုတာสุปองล้วยกายนายุสโซเด้เนาะဒါကြောင့်ตันกายนาဆိုจ้าพูดเลยมั้ยล่ะตันกายนาจ้าพูดเลยเนาะเนาะตันกายนาตันกายนาလို့จ้าพูดเลยဒါပေမဲ့တချို့อ่ะအဖြတ်ကိုမဖြတ်တတ်တော့ตันกายนาလို့ညံ့ๆဖက်လိုက်တော့လေအတန်လေးเนเนလေးချားလိုက်တာ ਨੇ ตันกายนาလို့ထင်သွားတယ်တကယ်တော့တန်ဂါယနာမြန်မြန်ပိုင်းတန်ဂါယနာဒါပေမဲ့တန်ဂါဆိုပြီးချလိုက်တာ ਨੇ ဖျားတရားတန်ဂါဂါယနာကိုလည်းမသိတော့ယနာတော့မဖြစ်နိုင်ပါဘူးယဒနာထင်ပါတယ်ဆိုပြီးတော့တန်ဂါယနာလို့မထင်တော့ဘဲ ਨੇ တန်ဂါယဒနာလို့လျှောက်ပြီးတော့တွေးတယ်ညာဒါဘုဒ္ဓတအနေနဲ့ဒါကြောင့်တန်ဂါယနာဟုတ်ပြီနော်တန်ဂါယနာဆိုဖျားတရားတန်ဂါရေးတဲ့ဂါကြီးနဲ့ရေးတာမျိုးမဟုတ်ဘူးနော်တန်စုပေါင်း၍ဂါယနာရွတ်ဆွေဆိုဖះရှင်ပြိနိဗ္ဗာန်စံပြီးเนาะဖះရှင်ပြိနိဗ္ဗာန်စံပြီးရက်တရာအကြမှာအဇာတသက်မင်းကြီးကနေပြီးတော့ကမကထပြုပြီးတော့ရှင်မဟာကတ္တဗမထေမြတ်ကြီးနဲ့ရှင်အနန္ဒာတို့ပါပါတယ်ဗောเนาะဟလာတောင်းတောင်းကြီးယဟန္တာကြီး900စုပေါင်းဖះရှင်ဟောခဲ့တဲ့တရားတော်တွေကိုတရားဗန္နာဆိုကြီးဖြစ်တဲ့ရှင်အနန္ဒာကတော့အကုန်သိတာဗောဟုတ်ပြီเนาะဒါတွေကတော့ထားလိုက်တော့အဲ့ဒါကိုပထမဆုံးစုပေါင်းပြီးတော့ကျုပ်ဆိုပြီးတော့အတီးပြူတာစောင်းမရှိဘူးစာပေမရှိဘူးဟုတ်ပြီနော်အဲ့ဒါကိုပထမသင်္ကာယနာပြီးဒုတိယသင်္ကာယနာပြီးတတိယသင်္ကာယနာဒါရက်တွေချလိုက်မပြောတော့ဘူးသတို့တဲ့သင်္ကာယနာလေရောက်တဲ့အချိန်ကျတော့ဒီလိုဟလာကျုပ်ဆိုလို့မရတော့တဲ့အတွက်ကြောင့်နောင်လာနောင်သာနှောင်းသူတွေဆိုတာစာနဲ့မှတ်တမ်းတင်လာတော့ပေစာနဲ့မှတ်တမ်းတင်လာသတို့တဲ့သင်္ကာယနာမှာစာစပေါ်ပြီပေစာနဲ့သင်္ကာယနာတင်မှတ်ထားခဲ့ရတယ်ပေးစာဆိုတာပို့ထုတ်ချခိုက်ဖြစ်ပါတယ်ဆိုပြီးတော့နောင်လာနောင်သားတွေအတွက်အရှိတီတန်းအောင်ဆိုပြင်စမတ်သင်္ကာယနာတင်တဲ့အချိန်မှာမြန်မာနိုင်ငံမှာစတင်ပြီပြင်စမတ်သင်္ကာယနာတင်တော့မြန်မာနိုင်ငံမန္တလေးမြို့မှာမင်းတို့မင်းကြီးကနေပြီးတော့ကမခတာပြုတ်ပြီးတော့ယဟန္တာမထေရကြီးတင်ကြတဲ့နေရာမှာပေးစာတဲ့ပို့ခိုင်ခန့်အောင်ဆိုပြီးတော့ကြောက်စာအနေနဲ့သင်္ကာယနာတင်စတ္ထသင်္ကာယနာကြတော့ရန်ကုန်မြို့မှာတင်တယ်ရန်ကုန်မြို့ကဘာအေးမဟာပါဒနာလှိုင်ကူတော်မှာဟုတ်ပြီနော်အဲ့ဒီဟာကြတော့ပေစာလည်းမဟုတ်တော့ဘူးပေစာတဲ့ခိုင်နဲ့ကြောက်စာကြတော့လေကြည့်ဖို့အရေးဘယ်လိုလုပ်တယ်မလဲတွားကြည့်ရမယ်ဆိုတော့ပုံနှိပ်မှုဖြစ်လာဒါကြောင့်စတ္ထမူဆိုတဲ့စကားလုံးကစတ္ထတဏ္ဍယနာတင်တဲ့အချိန်မှာမာစီဆရာတော်ဘုရားကြီးညောင်ရဆရာတော်ဘုရားကြီးတို့လည်းပါမယ်မာစီဆရာတော်ဘုရားကြီးကအမေဟုတ်လားကျေးဇူးတော်ရှိမင်းကွန်တိပိတကဆရာတော်ဘုရားကြီးကအဖြေဗိတကသုံးပုံလုံးမင်းကွန်ဆရာတော်ဘုရားကြီးအလွတ်နော်စောင်းမကြည့်ဘူးနော်ဟုတ်ပြီနော်အဲ့ဒါအဲ့ဒီမှတ်တမ်းတင်ခဲ့တဲ့အချိန်မှာကျန်တဲ့ဆရာတော်ကြီးတွေလည်းပါတာပေါ့အဲ့ဒီမှာပုံနှိပ်မူတွေနဲ့ထွက်လာတာသတ္ထမူလို့တောင်းတယ်ဘုဒ္ဓတနော်သတ္ထမူနဲ့ဆိုရင်နဲ့အခုပဋ္ဌာန်းကိုတောင်းရင်သာနဲ့ပြည်မှာအကျယ်ဆုံးနည်းနဲ့ဟောခဲ့တာ25ရက်တော့ဟောခဲ့တာနော်25ရက်နဲ့ဟောခဲ့တာကိုအခုလူပြည်မှာရှင်သာရိပုတ္တရာဟောတဲ့မကျင့်မကျယ်နည်းကိုပဲမှတ်တမ်းပြန်တင်လာတော့မှသတ္ထမူနဲ့ဆိုအုပ်ကြီးဘယ်နှအုပ်ရှိလဲ9အုပ်ရှိတယ်ဟုတ်ပြီနော်အဲ့ဒီ9အုပ်ဒီကျမ်းနေနဲ့ပြောရင်ပဋ္ဌာန်း9ကျမ်းလို့မဆိုအောင်ပဋ္ဌာန်း9အုပ်ပဲရှိပဋ္ဌာန်းကျမ်းဒီကျမ်းပဲပဋ္ဌာန်းကျမ်းဟုတ်ပြီနော်ဟိုလိုမျိုးအခွဲတွေရှိသေးတယ်24ကျမ်းတွေပါတယ်ထားတယ်သာရသမီးတို့ ਨੇ မပြောသေးတော့ဟုတ်ပြီနော်ပဋ္ဌာန်းကျမ်းနေနဲ့ဓမ္မသင်္ကနီဝိပင်းစသည်ဖြင့်အဘိဓမ္မာ9ကျမ်းမှာပဋ္ဌာန်းဒီကျမ်းပဲပေါ့ ဟုတ်ပြီနော်စัทธမူနဲ့ဆိုရင်အုပ်ရေဘယ်နှအုပ်ရှိလဲငါးအုပ်ရှိတယ်ဆိုမှတ်ထားခဲ့ဖို့အဲ့ဒီငါးအုပ်နဲ့အခုအတ္တမဆဲမဟာပဋ္ဌံပူဇော်ပွဲတွေမှာဆရာတော်တွေညွတ်နေတာနော်ဟလာလူပုဂ္ဂိုလ်တွေလည်းအတ္တမဆဲပူဇော်ကြတာအဲ့ဒါဘာလဲဆိုအဲ့ငါးအုပ်ကိုပူဇော်နေတာနားလေနေရမယ်ဟုတ်ပြီနော်အဲ့ဒီထဲကမှဆရာမတို့ဟလာအဲ့ဒီငါးအုပ်ကိုအပီးဆိုတော့သူကနေသူသူ့ရဲ့ရက်တွေဘာတွေနဲ့သူကသူအချိန်နဲ့ယူတာပေါ့ကျွန်မဆရာမတို့ရှေကုန်စေတီတော်မှာတပေါင်းလားပြည့်နေ့မှာဆိုရင်အတ္တမဆဲလားပြည့်နေ့မတိုင်ခင်နဲ့ဟာအတ္တမဆဲမဟာပဋ္ဌံပူဇော်ပွဲဆိုပြီးတော့ဒီပဋ္ဌံတရားတော်နဲ့ပဋ္ဌံတရားတော်ရဲ့ပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားပူဇော်တာဗုဒ္ဓပူဇနီယပူဇော်ပွဲဆိုပြီးတော့ရွှေတကုံမှာအကြည့်အကျယ်မလုပ်ဘူးလားအဲ့ဒီမှာဆို6ရက်6ရက်ရက်နာရီနဲ့ပြောရင်216နာရီအတ္တမဆဲပူဇော်ကြတယ်ဟုတ်ပြီနော်အဲ့တော့တပေါင်းလားပြည့်နေ့လဲကြောက်အောင်ပွဲပဲပေါ့အကုန်ပြီးသွားတယ်ဘုသူတ္တမှတ်ထားရမယ်အဲ့တော့ဒါဆရာတော်တွေနဲ့အေးအေးဆေးဆေးအဲ့လိုပူဇော်တာ216နာရီနဲ့ဆိုပူဇော်သွားကြတာရှိသလိုကိုယ့်ရဲ့အနေထားပေါ်မူတည်ပြီးတော့9ရက်နဲ့ပူဇော်တာလည်းရှိမယ်9ရက်ပူဇော်တာလည်းရှိမယ်ဟုတ်ပြီနော်ကြိုက်သလိုပူဇော်လို့ရတယ်ဒါတော့တားရုသမီးတို့လည်းဒီပဋ္ဌံကိုဟလာနားလည်သွားပြီတိသွားပြီဆိုရင်ကိုယ့်ဟာကိုယ်သရာအသေးစိတ်တစ်လုံးချင်းတောင်မသိတော့ဆရာမတို့ဆိုလည်းပဋ္ဌံ9အုပ်ပူဇော်ဘူးတယ်အတိပ္ပယ်တော့ကိုယ်လည်းအသေးစိတ်ဘယ်လိုလုပ်သိမလဲဆရာမတို့လည်းအဘိဓမ္မာခုနှစ်ချက်အချင်းချုပ်လောက်တော့ကိုယ်တင်ထားလားဟုတ်ပြီနော်ဒီပဋ္ဌံကိုအသေးစိတ်မဟုတ်ဘဲနဲ့တရားကြည်ညိုတဲ့စိတ်နဲ့ပူဇော်လို့ရောမရဘူးလားရပြီနော်အဲ့တော့အခုအဲ့ဒီထဲကမှအခုဆရာမကစပြီးတော့လေ့လာကြမှာသည်လေ့လာကြမှာသည်ပဋ္ဌံထဲကမှဆရာမတို့ကဟလာပဋ္ဌံကဘာကိုလေ့လာမှာလဲဒါလေးကိုပြောချင်တယ်ဟုတ်ပြီနော်အဲ့တော့ပဋ္ဌံနဲ့ပတ်သက်ပြီးတော့ပြောတဲ့အချိန်မှာပဋ္ဌံဆိုတဲ့စကားလုံးတွေပဋ္ဌာနာပြောပြီးပြီနော်အမျိုးမျိုးအစားအစာညာပြတော့အကြောင်းတရားတွေဒါအဲ့လိုဆိုလွယ်လွယ်ပြောပဋ္ဌံဆိုအကြောင်းနေပဲအကြောင်းတစ်မျိုးတည်းမဟုတ်အကြောင်းပေါင်းများစွာပဲအကြောင်းများစွာလို့ပြောရင်အကြောင်းလို့ပြောရင်မလွဲမသွေအကျိုးရောရှိမလားမရှိဘူးလားအကျိုးတစ်ခုတွေ့ရင်အကြောင်းကိုပြန်သိရမယ်အဲ့လိုသဘောရှိရမယ်အဲ့တော့ပဋ္ဌံဆိုတဲ့စကားလုံးဒီအမျိုးမျိုးအစားအစာညာပြတာကိုလည်းပဋ္ဌံလို့လည်းသုံးတယ်လို့နောက်တနည်းအနေနဲ့သုံးတဲ့အခါမှာပဋ္ဌံဆိုတဲ့စကားလုံးပဋ္ဌာနာဆိုတာဒီခွဲခြမ်းစိတ်ဖြာကြည့်ရှုခြင်းကိုလည်းပဋ္ဌာနာလို့သုံးတယ်ဟုတ်ပြီနော်ခွဲခြင်းစိတ်ဖြာကြည်တာကိုလည်းပဋ္ဌာနာပဲသိထားတယ်ဒါဆိုရင်ခွဲခြင်းစိတ်ဖြာကြည်ပြီးတော့မြတ်စွာဘုရားသည်လောကကြီးတစ်ခုလုံးခြုံငုံပြီးတော့တက်ရှိကိုပဲတွေ့တွေ့တက်မဲ့အရာဝတ္ထုတွေရဲ့တွေ့တွေ့အကြောင်းနဲ့အကျိုးတရားတစ်ခုတွေ့ရင်အကြောင်းကိုခွဲခြင်းစိတ်ဖြာနိုင်တယ်ဟုတ်ပြီနော်အကြောင်းတစ်ခုတွေ့ရင်လည်းဘာအကျိုးတွေဖြစ်နိုင်တယ်လို့ခွဲခြင်းစိတ်ဖြာကြည့်ရှုတာကိုဒါလည်းပဋ္ဌံပဲဒါဆိုရင်ပဋ္ဌံတရားတော်ဆိုတာရိုးရိုးဟောတာမဟုတ်ဘူးသဘာဝတရားတွေအကုန်လုံးကိုခွဲခြင်းစိတ်ဖြာပြီးတော့ဟောချတာတော့တရားတော်လို့လည်းမှတ်လို့လည်းရတယ်။ဒါဆိုလူခေတ်မှာသိပ္ပံပညာရှင်နေ။ဒါတို့သမီးတို့လည်းခေတ်ပညာတွေသင်ထားပြီဆိုရေ။ရေဆိုတဲ့သဘာဝတစ်ခုကိုဒါရုပ်ပဲပေါ့။ရေမှာဟာလားရေဆိုတာအသက်မရှိဘူးလေ။ရေဆိုတဲ့သဘာဝတစ်ခုကိုသိပ္ပံပညာရှင်နေကခွဲခြမ်းစိတ်ဖြာလိုက်တဲ့အခါမှာဓာတ်နှစ်မျိုးတွေ့။ဟုတ်တယ်လား။ H2O Hydrogen ကနှစ်စား Oxygen ကတစ်စား။သိပ္ပံပညာရှင်ကနေကရေကိုဓာတ်ခွဲလိုက်တာနှစ်မျိုးပဲတွေ့နိုင်တော့လေ။မြတ်စွာဘုရားကတော့ရေဆိုတာကိုတက်ခွဲလိုက်တာရှစ်မျိုးခွဲလို့ရတယ်။ဒါအဘိဓမ္မာသင်တွေ့လိမ့်မယ်။ရေဆိုတဲ့သဘောထဲမှာမာတဲ့သဘောပြောတဲ့သဘောဆိုတဲ့ပထဝီဓာတ်လည်းရှိတယ်။ဖွဲ့စည်းထားတဲ့သဘောအเจ้าနေညင်ညွန့်နေဖွဲ့ထားတော့လေ။အเจ้าနေမညင်ညွန့်ရိုစည်းသွားတဲ့သဘောအဘောလည်းရှိတယ်။ရေဆိုတဲ့သဘာဝမှာပူတဲ့သဘောလည်းရှိတယ်။အေးတဲ့သဘောလည်းရှိတယ်။ဟုတ်ပြီနော်။ပူရာကနေစန့်ကျင်ပဲတွေ့အေးသွားမယ်။အေးရာကနေစန့်ကျင်ပဲတွေ့ပူနိုင်တဲ့သဘောလည်းရှိတယ်။ဟုတ်ပြီနော်လှုပ်ရှားတဲ့သဘောလည်းရှိတယ်လို့ပြိုကွဲမသွားအောင်ဂေကဲတုံးတို့ဘာလို့ကြိုက်ရင်ထောက်ခံထားတဲ့သဘောမရှိဘူးလားစသည်ဖြင့်အဲ့ဒါတွေလည်းရှိတယ်လို့ရေမှာအယောင်လည်းရှိတယ်ရေဆိုတာအယောင်ဆိုတာသူ့ရဲ့ကြီးနေတာလည်းအယောင်တစ်ခုပဲပေါ့ဟုတ်ပြီနော်တိဗ္ဗံမြညာရှင်တွေကတော့ရေဆိုတာအယောင်နဲ့အရသာမရှိစသည်ဖြင့်ပြောမယ်ဘိတ္တမှာအရမှာဆိုရေမှာအယောင်လည်းရှိတယ်အနှံ့လည်းရှိတယ်အရသာလည်းရှိတယ်ဟုတ်လားရေတစ်ခုကိုမြတ်စွာဘုရားတပ္ပညုတ္တဉာဏ်နဲ့ခွဲလိုက်တာရုပ်ရှစ်ပါးခွဲလို့ရတယ်ဒါကြောင့်ရေတွေမကောက်တခြားတက်ရှိတွေကိုလည်းဓာတ်ခွဲတဲ့အခါမှာမျိုးသမီးတယောက်လို့ပြောရင်ဓာတ်ခွဲကြည့်ရုပ်ကိုပဲဓာတ်ခွဲပြမယ်ရုပ်ကိုဓာတ်ခွဲရင်ဆီယမ်မမှာရုပ်28ပါးတောင်ရှိတယ်။သားတို့သမီးတို့မှာလည်းအမျိုးသားတယောက်မှာ28ပါးအမျိုးသမီးတယောက်မှာ28ပါးအဲစသည်ဖြင့်အဲ့ဒီရုပ်တရားဓာတ်ခွဲတယ်လို့စိတ်ဆိုတဲ့နံတရားလည်းမျက်စွာဖျားဓာတ်ခွဲနိုင်တယ်။စေတသိက်သဘောတွေကိုလည်းဓာတ်ခွဲနိုင်တယ်။ဒါကြောင့်ပဋ္ဌံဆိုတာနောက်တနည်းပြောရင်တဘာဝတရားတွေကိုသဗ္ဗညုတညံတော်ကြီးနဲ့ခွဲခြမ်းစိတ်ဖြာပြီးတော့ကြည့်ရှုနိုင်ခဲ့သလိုပြန်လည်ပြီးတော့ဟောကြားထားတယ်။ဒါဆိုအဘိဓမ္မာသင်လိုက်တ တဘာဝတစ်ခုကိုဆရာမတို့ကတခွဲတက်လာလိမ့်မယ်ခွဲတက်လာလိမ့်မယ်ဘလို့အထိခွဲနိုင်မလဲမူရင်းကိုလည်းခွဲတက်နိုင်မယ်အကြောင်းအကျိုးအနေနဲ့လည်းခွဲတက်နိုင်မယ်နော်အဲ့ဒီညံ့နေရလာလိမ့်မယ်ဟုတ်ပြီနော်ကဲဒါဆိုလို့ရှိရင်ဟလာသားတို့သမီးတို့ဆရာမတို့အခုဒီမှာပဋ္ဌာန်းနဲ့ပတ်သက်လို့ရှိရင်လေ့လာတဲ့နေရာမှာအကြောင်းနဲ့အကျိုးတွေကဆက်ဆက်နေတာပါမှာပဲဟုတ်ပြီနော်အကြောင်းတရားရဲ့အကြောင်းတရားတွေကိုလေ့လာမယ်အကြောင်းလို့ပြောလိုက်ရင်ဘာရှိမှာလဲအကျိုးတွေလည်းရှိမယ်အဲ့တော့အကြောင်းနဲ့အကျိုးတရားတွေကိုဆက်ဆက်ပြီးတော့လေ့လာတဲ့နေရာမှာအကြောင်းတရားကိုပါဠိလိုပစ္စယလို့တောင်းပစ္စယဟုတ်ပြီနော်အကျိုးတရားဒီအကြောင်းကနေဖြစ်လာတာဖြစ်တဲ့အတွက်ပစ္စယဆိုတဲ့အကြောင်းကနေပြီးတော့ဖြစ်လာတဲ့တရားဖြစ်ပေါ်လာတဲ့တရားဆိုတော့ပစ္စယဥပ္ပန္နပစ္စယဆိုတာအကြောင်းတရားအကြောင်းတရားမှဥပ္ပန္နဆိုတာဖြစ်ပေါ်လာအကြောင်းကနေဖြစ်ပေါ်လာတဲ့တရားလို့ပြောတဲ့အတွက်ပစ္စယဥပ္ပန္နပါဠိအနေနဲ့ဆရာမကပြောတော့ဒီပါဠိကိုဆရာမတို့ကဖြတ်လိုက်တော့ဖြတ်လိုက်တဲ့အခါမှာအပေါင်းလေးကိုဖြတ်လိုက်ရင်ဒါကဘာလဲသားတို့သမီးတို့ဥပ္ပန္နလို့ဆရာမဖတ်လိုက်တဲ့အတွက်ဒါဒီညလေးလာအခရာဥလာအခရာဥဟုတ်ပြီနော်ညလေးဆိုဒီလိုညတန်ထွက်ရတယ်လေအခုဆရာမအမီတိုတိုလေးရေးထားတော့အခရာဥဟုတ်လားဒါဆိုရင်ဒါပါလေဥဟုတ်လားဥဆိုတာဘာမြန်မာလိုရင်ဥဆိုတဲ့စကားလုံးကိုအတန်တွဲနဲ့ရေးရင်အာတချောင်းငင်ဥနဲ့မတူဘူးလားနော်အဲ့တော့ပါဠိစာပေမှာအဆိုရဲဘီကမရှိဘူးသင်္ကေတနေနဲ့ဥဆိုတာဒီတချောင်းမြင်ကိုပြောတာဒါဆိုရင်ဟာရိပစ္စယဆိုတာအကြောင်းကြောင့်ဥပ္ပန္နဖြစ်ပေါ်လာတယ်အကြောင်းကြောင့်ဖြစ်ပေါ်လာတယ်ဆိုရဲအဘာလဲမြန်မာလိုပြောလိုက်တော့အချိုးဆိုတာဘာကြောင့်ဖြစ်တာအကြောင်းကြောင့်ဖြစ်ပေါ်လာဖြစ်တာကိုဥပ္ပန္နလို့သုံးတယ်ဟုတ်ပြီနော်ဥပ္ပန္နဆိုတော့အဲ့ဒီဥကလေးကိုအပေါင်းလေးလေးဖြတ်လိုက်ကောဥဆိုတာတချောင်းငင်မဟုတ်ဘူးလားအဲ့ဒီတချောင်းငင်လေးကသူ့ရှေ့ကပစ္စယမှာလာတွဲလိုက်တယ်ဒါလိုဖြစ်သွားတယ်ဒါဆိုရင်အတန်ဘလို့ထွက်တော့မလဲပါဇောင်ရေးဆက်တာပစ်စာလုံးကြီးကစဒီမှာနှလုံးစင်နေဟုတ်လားနှလုံးစင်တွေအပေါ်တလုံးနေအသက်တင်လိုက်တော့တင်လိုက်တဲ့ပါဇောင်ဒီဘာနဲ့ဆိုင်လဲရပ်ပလဲတချောင်းငင်မဆိုင်ဘူးလားရပ်ပလဲတချောင်းငင်ပတ်တာယုတ်ပါဇောင်ရည်ညက်လေးတပါဇောင်ရည်နှစ်တာပန်းနာငယ်ရည်ဖတ်လိုက်တော့ပိစေယုတ်ပန္နဘလို့ဖတ်မယ
်
ပြစ်မဟုတ်ဘူးပိစေယုတ်ပါဇောင်ရည်ဆက်တာပိလေရပ်ပင်းပါရင်ပြစ်ပေါ့အခုရပ်ပင်းမှမပါတာပါဇောင်ရည်ဆက်တာပိစာလုံးရည်စရပ်ပလဲတချောင်းငင်ပတ်တာယုတ်ပါဇောင်ရည်နဲ့တာပန်းနိုင်ငယ်ရည်နဘလို့ဖတ်မယ်ပစ္စယုတ်ပန္နာပစ္စယုတ်ပန္နာဆိုတာအကျိုးပဲအကြောင်းတရားကိုပစ္စယအကြောင်းကြောင့်ဖြစ်လာတဲ့အကျိုးတရားကိုပစ္စယုတ်ပန္နာသင်ရမှာဟုတ်ပြီနော်ဒါဆိုရင်အကြောင်းတရားကိုပစ္စယလို့သုံးတယ်ဆိုတော့အကြောင်းတရားပစ္စယကိုဆရာမတို့ကမြန်မာမှုပြုလိုက်တော့ပစ္စည်းပစ္စည်းဆိုတဲ့စကားလုံးကပါဠိစကားလုံးပစ္စည်းဆိုတာအကျိုးတရားတွေကိုဖြစ်စေနိုင်သောအကြောင်းတရားဟုတ်လားအဲ့တော့ဆရာမတို့ကပစ္စည်းတွဲဘူးပါတယ်ပစ္စည်းပစ္စည်းတွေတိမ့်ရအောင်မယ်လေဟုတ်တယ်လားမပြောဘူးလားပစ္စည်းပစ္စည်းတွေရှုပ်ပွားနေတာပဲဟောဘာမှမသိပေမဲ့ရှင်းဆရာမတို့ရဲ့ဘိုးဘွားဘီဘီနေကပါဠိစကားလုံးကိုတွဲထားတယ်ပစ္စည်းဆိုတာပစ္စည်းပဲလေပစ္စည်းပစ္စည်းရတယ်တင်ရအောင်မယ်လို့ပြောလိုက်တော့ဆရာမတို့ကဘာတွေလဲပစ္စည်းဆိုရင်ဆရာမတို့ကဓာတ်တွေအကုန်လုံးပစ္စည်းလို့ထင်တယ်ဟုတ်တယ်လားအဲခန်းမှာရှိတယ်ပစ္စည်းရောမရှိဘူးလားရှိတယ်နော်မိဖို့ခန်းမှာရောပစ္စည်းတွေရှိတယ်အခုဒီမှာရောဟောဒီမှာရှိတဲ့ပစ္စည်းတွေက stand letter stand ရှိမယ် white book ရှိမယ်ထိုင်နာရှိမယ် marker ရှိမယ်စာအုပ်ရှိမယ် camera ရှိမယ်မီးတွေရှိမယ်ဓာတ်တွေပစ္စည်းတွေပဲပစ္စည်းဆိုတာဒီအသုံးဆောင်ပစ္စည်းဖာနီချာတော့နေပြောတာမဟုတ်ပစ္စည်းဆိုတာအကြောင်းတရားအခုဒါဆိုရင်ရိုက်ကူးရေးမှာသုံးတဲ့ပစ္စည်းတွေတင်နန်းမှာသုံးတဲ့ပစ္စည်းတွေဟုတ်လားဟုတ်တယ်နော်ဧည့်သည်တွေလာရင်ရောဧည့်သည်တွေကိုတက်တောက်တက်တာထားဖို့ နေထိုင်ဖို့အကျိုးဖြစ်စေဖို့အကြောင်းအနေနဲ့ကျေးဇူးပြုထားတာတွေမရှိဘူးလားအတ္တတွေကိုလည်းဧကန်သုံးပစ္စည်းစာကြည်ကန်သုံးပစ္စည်းပစ္စည်းဆိုတာပါလေအကြောင်းနေတယ်ဒါပဲဒါဆိုရင်ပစ္စယဆိုတာမြန်မာလိုပြောလို့ရှိရင်အကြောင်းတရားဒါကိုမြန်မာမှုပြုလိုက်တော့ပစ္စည်းပစ္စယကိုမြန်မာပြောပစ္စည်းပစ္စည်းဆိုဒီမှာဆိုင်ရာအကျိုးတွေကိုဖြစ်စေနိုင်သောအကြောင်းတရားအကြောင်းကြောင့်ဖြစ်လာသောအကျိုးတရားများကိုတော့ပစ္စယုပ္ပန္နပစ္စယုပ္ပန္နပါဠိပါဠိကိုမြန်မာမှုပြုလိုက်တော့ဆရာမတို့ကမြန်မာအနေနဲ့ကြတော့ပစ္စယုပ္ပန္နလို့မသုံးတော့ဘဲနဲ့မြန်မာမှုပြုလိုက်တော့ပစ္စယုပ္ပန်ဟုတ်လားဒါဆိုရင်ပစ္စည်းဆိုတာမြန်မာမှုပြုလိုက်တဲ့ပါဠိကိုမြန်မာမှုပြုထားတာပစ္စည်းဆိုတာပါလေအကြောင်းတရားပစ္စယုပ္ပန်ဆိုတာပါလေအကျိုးတရားဟုတ်ပြီနော်ဒါဆိုရင်အခုပဋ္ဌာန်းကိုလေ့လာတဲ့အခါမှာအကျိုးတရားကိုဖြစ်စေနိုင်သောအကြောင်းတရားတွေအများကြီးတဲ့ကမှမြတ်စွာဘုရားခေါင်းစဉ်အနေနဲ့24မျိုးထုတ်ပြမှာ24မျိုးထုတ်ပြတာကိုပဲ24ပစ္စည်းစာကြားဘူးတော့မှာပေါ့ဟုတ်လားယင်24ပစ္စည်းလို့ပြောရင်သာရသမီးတို့ကဘာသိရမှာဘာတွေလဲ24ပစ္စည်းဆိုအရင်တော့24ပစ္စည်းဆိုဘာတွေလဲဟေတုပစ္စယောအာရမဏပစ္စယောစသည်ဖြင့်ဆိုတယ်24ပစ္စည်းဆိုဟေတုပစ္စယောဆိုဟေတုပစ္စယကိုပြောတာလေဟေတုပစ္စယပေါ့ဒါဝဲဆရာမတို့ကဟေတုပစ္စည်းအာရမဏပစ္စည်းဆို24ပစ္စည်းအခုဆိုသိပြီပစ္စည်းဆိုတာအကျိုးတွေကိုဖြစ်စေတဲ့အကြောင်းတရားမဟုတ်ဘူးလားဒါဆိုရင်24ပစ္စည်းလို့ပြောရင်24ပါသောအကြောင်းတရားကိုဆွဲထုတ်ပြတာအကြောင်းတရားပေါင်းများစွာတဲ့ကထင်ရှားပေါ်လွင်တဲ့အကြောင်းတရားကိုမြတ်စွာဘုရားထုတ်ပြလိုက်တာဘယ်နှမျိုးထုတ်ပြလဲ24မျိုးထုတ်ပြတာဟုတ်ပြီနော်ဒါဆိုရင်24ပစ္စည်းလို့ပြောရင်သာရဏီတို့ကုစုသဘောပေါက်လိုက်ရမယ်24ပါသောအကြောင်းတရားတွေကိုခေါင်းစဉ်ထုတ်ပြထားတာအဲ့ဒီလိုခေါင်းစဉ်လေးတွေနဲ့24မျိုးသောအကြောင်းတရားတွေပဲဆရာမတို့ကယွတ်နေတာပဋ္ဌာန်းအကျဉ်းလို့သုံးလားမသုံးလားပဋ္ဌာန်းအကျဉ်းယွတ်ကြမယ်လို့ပြောလိုက်ရင်ဟေတုပစ္စယောအာရမဏပစ္စယောနောက်ဆုံးအာဝိကတပစ္စယောဆုံးသွားပြီဆိုရင်ပါဠိမှာသင်္ကေတရှိတယ်တိဆိုတာလေးရလဲအာဝိကတပစ္စယောတိဆိုပြီးဆိုလိုက်တယ်ဟေတုပစ္စယောအာရမဏပစ္စယောနောက်ဆုံးဆိုသွားတော့အာဝိကတပစ္စယောတိအရင်တော့အဓိပ္ပာယ်မသိဘူးဒီကနေ့အဓိပ္ပာယ်သိရတော့ဟုတ်ပြီနော်ဒါဆိုရင်အာဝိကတပစ္စယောတိလို့ပြောရင်24ပါးသောပစ္စည်းတွေ24ပါးသောအကြောင်းတရားတွေအကျိုးကိုဖြစ်စေတဲ့အကြောင်းတရား24မျိုးကိုပြောတော့ဒါပဲမဲ့တဲ့ပဋ္ဌာန်းကိုလေ့လာရင်အကြောင်းတွေကနေဖြစ်စေတဲ့အကျိုးကိုလည်းလေ့လာမယ်အဲ့ဒီအကျိုးတွေကိုဖြစ်စေတဲ့အကြောင်းတွေထဲမှာစွမ်းရည်တတ္တိဆိုတာပါသေးတယ်တဲ့တတ္တိဆိုတာစွမ်းရည်ပဲအရေးအချင်းပဲဟုတ်ပြီနော်လောကကြီးမှာလည်းလူတွေကဒီနေရာမှာစွမ်းရည်တတ္တိဆိုတာကိုစူးစမ်းခဲ့ရတဲ့အရေးအချင်းတွေပဲဆရာဝန်ဖြစ်အောင်စူးစမ်းခဲ့တဲ့သူမှာဆရာဝန်တတ္တဝါတွေကိုကျမ်းမာရေးအနေနဲ့ကုသနိုင်တဲ့တတ္တိစွမ်းရည်ရှိမရှိရှိတယ်လို့ပဲဟုတ်ပြီနော်လောကကြီးမှာဒီလိုပဲဘယ်နေရာမှာမဆိုသူတတ္တိစွမ်းရည်တွေရှိကြတယ်အဲ့တော့24ပါသောအကြောင်းတရားတွေထဲမှာစွမ်းရည်တတ္တိတွေပါတယ်အဲ့ဒါကိုပစ္စည်းထဲမှာပါတဲ့စွမ်းရည်တတ္တိဖြစ်တဲ့အတွက်ကြောင့်ဒါကိုပါဠိလိုပစ္စယတတ္တိလို့သုံးတယ်ဒါဆိုရင်ပဋ္ဌာန်းကိုလေ့လာရင်အကြောင်းတရားတွေကိုလေ့လာရင်းနဲ့အဲ့ဒီအကြောင်းထဲမှာပါတဲ့စွမ်းရည်တတ္တိတွေပါပါသွားမယ်ဆရာဝန်တယောက်မှာဈေးကူးနိုင်တဲ့စွမ်းရည်ရှိတယ်ဆရာတယောက်မှာစားနားလည်အောင်သင်ပေးနိုင်တဲ့တတ္တိရှိတယ်တားတို့သမီးတို့တွေမှာရောစွမ်းရည်တွေမရှိဘူးလားရိုက်ကူးနိုင်တယ်ထုတ်လုပ်နိုင်တယ်ဖလားဖြန့်ဝေနိုင်တယ်စသည်ဖြင့်ကိုယ်စွမ်းရည်တတ္တိတွေမျိုးစုံရှိတယ်ပေါ့ဟင်းချက်တတ်တဲ့သူကရောဟင်းချက်တဲ့စွမ်းရည်ရှိတာပဲလေဟုတ်တယ်လားခွေးတစ်ကောင်တောင်မှသူ့မှာရောစွမ်းရည်မရှိဘူးလားတိုက်တတ်တဲ့စွမ်းရည်ရှိမယ်ရန်သူကိုကာကွယ်တတ်တာစသဖြင့်ရှိမှာပဲเนาะအဲ့တော့အားလုံးမှာတက်ရှိတွေမှာရောတက်မဲ့တွေမှာရောစွမ်းရည်တတ္တိဒီ white ဘုံမှာလည်းသူ့မှာလည်းတတ္တိရှိတာပဲဒါကြီးကရုပ်ကြီးပဲလို့မထင်နဲ့သူ့မှာအဖြူထားတဲ့အတွက်ရာသမျှကိုထင်နိုင်တဲ့တတ္တိရောမရှိဘူးလားဒါကြောင့်အဲ့ဒီတတ္တိတွေမှာ24ပါးသောအကြောင်းတရားတွေထဲမှာပါနေတဲ့စွမ်းရည်တတ္တိတွေရှိတဲ့အတွက်ဟေတုပစ္စည်းမှာဟေတုတတ္တိရှိမယ်အာရမဏပစ္စည်းမှာအာရမဏတတ္တိရှိမယ်အာဝိကတပစ္စည်းမှာအာဝိကတတတ္တိရှိမယ်ဒါဆိုရင်ပဋ္ဌာန်းကိုလေ့လာရင်အကြောင်းတစ်ခုတည်းနဲ့လေ့လာမှာမဟုတ်ဘူးအကြောင်းကိုဖြစ်စေတဲ့အကျိုးတွေကိုဖြစ်စေတဲ့အကြောင်းထဲမှာပါတဲ့စွမ်းရည်တတ္တိပါလေ့လာမယ်ဒါဆိုရင်သားတို့သမီးတို့ကြားဘူးအောင်မယ်ကျေးဇူးတော်ရှင်မြတ်စွာဘုရားဖျား မဖြစ်ခင်မိမိရဲ့ယုတ်တရားနန္တရားတွေကိုအကြောင်းနဲ့အကျိုးနှစ်မျိုးပဲဆက်ဆက်တာကိုပဋိစ္စသမုပ္ပါဒ်လို့တောင်းတယ်မြတ်စွာဘုရားရှုအပ်သောဝိပဿနာတရားဒီပဋိစ္စသမုပ္ပါဒ်နဲ့ရှုသွားတယ်အကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးအကြောင်းအကျိုးနှစ်ပါးကိုဆက်ဆက်သွားတာကိုပဋိစ္စသမုပ္ပါဒ်နောက်ဆုံးကြတော့အကြောင်းအကျိုးကိုဖြစ်စေတဲ့အကြောင်းနဲ့မှပါတဲ့စွမ်းရည်တတ္တိကိုကြတော့ပဋ္ဌာန်းမတောင်းဘူးဒါဆိုပဋိစ္စသမုပ္ပါဒ်တရားတော်ကဖျားအဖြစ်ကိုမရောက်ရှိခင်ရှုအပ်သောဝိပဿနာပဲဖျားရဲ့ဝိပဿနာဒါပဲเนาะဒါကြောင့်ဆရာမတို့နောက်ပိုင်းသားတို့သမီးတို့လေ့လာလာရင်သိလာလိမ့်မယ်เนาะဒီဝိပဿနာဆိုဝိအထုပဿနာဆိုရှုမြင်တဲ့နေရာဘယ်ပေါ်မှာရှိမိမိမှာရှိတဲ့ယုတ်တရားနံတရားတွေရှုတယ်တက်ရှိကိုရှုလာပြီးကိုယ့်ကိုယ်ကိုရှုပြီးရင်သူများလည်းရှုတတ်တယ်တက်မဲ့အရာဝတ္ထုတွေကိုလည်းရှုတတ်လာတယ်ဒါကြောင့်တချို့ဆိုရင်ကိုယ်ခန္ဓာတွေမကောက်အပြင်ကိုကြည့်ပြီးတော့လဲအတွင်းကိုရှုတယ်အတွင်းကိုရှုပြီးတော့လဲအပြင်ကိုကြည့်ဒါကြောင့်တချို့ဆိုရင်ဟလာတိရွက်ကလေးတွေကြွေကြတာကိုကြည့်နေလဲတရားရသွားတယ်ဆိုတာလဲကြားဘူးမှာပေါ့လက်ကောက်ကလေးနှစ်ကွင်းတစ်ထွင်ညွင်လေးကိုကြည့်ပြီးတော့တရားရတာရောဒါကအပြင်ကိုကြည့်ပြီးတော့မိမိခန္ဓာနဲ့တိုက်သွားတာကြာပွင့်ဘက်ကလေးဟလာနွမ်းသွားတာကိုကြည့်ပြီးဒီခန္ဓာကြီးလဲဒီလိုပဲနွမ်းမှာပဲလက်ကိုက်မွားလေးပဝါပိုင်းလေးတုတ်လိုက်တာနဲ့ဟာဒီမှာညစ်တယ်လို့ခန္ဓာကြီးမှာလဲညစ်တယ်ဆိုအပြင်ကိုရှုပြီးအတွင်းရှုတာအဲဝိပဿနာဆိုတာအပြင်ဆိုတဲ့ခန္ဓာပြင်ပကိုလည်းရှုလို့ရတယ်အတွင်းကိုလည်းရှုရတယ်ဒါကြောင့်အရင်ဆုံးကိုယ့်အကြောင်းကိုနားလည်အောင်လုပ်ပြီးတော့မှအပြင်ကိုရှုကြတယ်ဒီသဘောပဲဒါကြောင့်ရိတ်တာတွေမှာတရားတော်အထုတ်တယ်ဘာညာဆိုတာကိုယ့်အကြောင်းကိုနားလည်အောင်သွားလုပ်တာအဲ့ဒီကိုကိုယ့်အကြောင်းကိုနားလည်အောင်ရှုတာဝိပဿနာလို့သုံးတယ်လို့အဲ့ဒီလိုမရှုမှတ်ခင်ကိုယ့်အကြောင်းကိုနားလည်အောင်သင်္နာကိုကြတော့ပရိယတ်သင်္နာကိုကြတော့အဘိဓမ္မာလို့သုံးအဘိဓမ္မာဆိုတာသင်ရတယ်အဘိဓမ္မာသင်ပြီးရင်အဲ့ဒီသင်တဲ့အတိုင်းဟုတ်သလားလို့ပြန်ဆန်းစစ်ပြီးရှုတာဝိပဿနာလို့သုံးတယ်။သင်နာကိုပရိယတ်၊ရှင်းနာကိုပฏิပတ်။သင်လို့ကျင့်လာလို့ရှင်သင်ရင်သိမယ်။ကျင့်လို့ရှင်နားလည်လာရင်နောက်ဆုံးဘာရမလဲဆိုကိုယ့်ရဲ့တဏ္ဍာမှာရှိရမကောင်းတဲ့အကြောင်းတွေဖယ်တတ်လာလိမ့်မယ်။ကောင်းတဲ့အကျိုးလိုချင်ကောင်းချောင်းလုပ်ရမယ်။ဟုတ်တယ်လား။မကောင်းတဲ့အကျိုးရနေဘာကြောင့်ရလဲ။အမေကြောင့်ရတာအဖေကြောင့်ရတာအရင်တော့မသိရင်သူများကိုလည်းညှို့ထိုးတယ်အခုကိုယ့်ခန္ဓာမှာကိုယ့်ရဲ့တန်တန်မှာခုသားတို့သမီးတို့အလုတ်ခွင်မဲ့ဘာပဲဖြစ်ဖြစ်ဘယ်တော့မကောင်းတဲ့အကျိုးတွေရလာဘယ်သူကြောင့်ဘဝကြောင့်မဟုတ်ကိုလုတ်ခဲ့တဲ့မကောင်းတဲ့အကြောင်းဆိုရှာတတ်လာတယ်ဒါဆိုဒီအကျိုးကိုကြာကြာမလိုခြင်းမကောင်းတဲ့အကျိုးကြီးကြာကြာမလိုခြင်းအရင်တော့ဘာမှမလုတ်တတ်တော့ဟိုလုတ်ခဲ့ပါဒီလုတ်ခဲ့ပါဘေးရင်ဆရာစီလဲသွားလက္ခဏာဆရာစီလဲသွားဟုတ်တယ်လားဟုတ်တယ်လားအဲဟလာညောင်မင်းလေးကိုဟာလာကိုင်းလေးထောက်လိုက်ပါဆိုလေသွားထောက်တယ်ကောင်းနေတဲ့ညောင်မင်းကြီးကိုနှီးချိုးလေးနဲ့သွားထောက်တာမရှိဘူးလားအဲတခုခုအစင်းပြင်းရရချေရမယ်တဒါလူတဒါလူဟိုတဒါကြီးဘလို့လို့လှူနိုင်မလဲလွဲပါတယ်ဝါတဒါလေးတိတ်တိတ်လေးလှုပ်ပြီးတော့မြောင်းလေးမှသွားချတော့ပရွက်စိတ်တော့ကူးလို့ရမှာပေါ့မဟုတ်ဘူးလားရရချေတယ်လေဟုတ်တယ်လားပြီးရင်ငါးဘယ်နဲ့ကောင်လှုပ်ပါဆိုတကယ်တော့ကိုလိုဖြစ်နေတဲ့မကောင်းတဲ့အကျိုးတရားတွေကိုမလိုချင်အရင်တော့ကိုနားမလဲခင်တော့သူများအားကိုပြီးတော့သူများညှို့တဲ့အတိုင်းလှုပ်လားမလှုပ်ဘူးလားဟာအညံ့နေပြအောင်ရှာမိတက်စီလှူရမှာအချိန်ကလည်းမရအောင်ရှာမိထွန်းချိန်ကလည်းမရအောင်ဟုတ်လားရုံကခဏလေးလေးဆိုသမင်းစားချိန်လေးရမယ်ဆိုခမန်းကန်းရှီရုံဖျားပြေးဘဲတော့ညာတော့ဟုတ်တယ်လားပြီးတော့ဖျားရှိမှရှာမိတွေတွားပြီးတော့လှူတယ်ဆက်နေနိုင်ပူရလေဘူးဖျားရှိမှရှာမိတွေထဲတော့ဖျားမပူလားကိုယ့်ရည်ရွယ်ချက်ကဘာရည်ရွယ်ချက်ငါအညံ့ပြအောင်ဖျားကိုအရင်ဆုံးမီးနဲ့မြိုက်တာနဲ့တူလားမတူလားဒါပြင်းစရာပြောတဲ့အတိုင်းရေဘယ်နှခွက်တက်ပေရမယ်ပြောတော့စကားမပြောနိုင်ဘူးတက်ပေရလားမတက်ပေရဘူးလားတက်ခွက်နှစ်ခွက်အမေအတွက်လေစသည်ဖြင့်ဟလာဘသူအတွက်လေစသည်ဖြင့်တက်ပေနေတယ်မိုးကယွာနေဖယောက်ရေပက်တယ်အဲ့မမလောင်းနေသူတွေရေတက်ပေတဲ့သူတွေများလာအဝေးကနေကြံပက်တယ်လို့တက်တာရောမရှိဘူးလားဘလောက်ကလေးနဲ့လှုပ်ယုံများနဲ့ကိုယ့်ရဲ့မကောင်းတာတွေပျောက်ပါမလားဒါကြောင့်ပဋ္ဌာန်းအပါဝင်ပဋ္ဌာန်းအမြင့်ဆုံးဖြစ်သွားပြီအဘိဓမ္မာကိုလေ့လာလိုက်ရင်အကြောင်းကိုရှာတတ်လာပြီအကျိုးတွေ့ရင်အကြောင်းရှာတတ်တယ်ကောင်းကျိုးတွေရနေရင်ဟိုးငါတော့အစင်ပြေနေပြီဆိုတွေ့ရမှာမဟုတ်ကောင်းကျိုးတွေတွေ့နေရင်ကောင်းတဲ့အကြောင်းကဘာကြောင့်လဲဆိုတော့သိရင်ဒီလိုမျိုးကောင်းကျိုးလိုချင်သလားဒါလေးတွေကိုလှုပ်တတ်လာပြီမကောင်းတဲ့အကျိုးတွေတွေ့လဲဖယ်ရှားတတ်လာပြီသဘောပေါက်ပြီနော်ဒါဆိုပဋ္ဌာန်းကိုသင်တာဒီအကြောင်းတရားကိုနားလည်အောင်သင်မယ်အဲ့ဒီအကြောင်းတရားကိုနားလည်အောင်သင်တဲ့နေရာမှာဘယ်အကျိုးတွေကိုဖြစ်စေတယ်လဲအထိလဲလေ့လာမယ်။ဟုတ်ပြီနော်။အဲ့ဒီအကျိုးကိုဖြစ်စေတဲ့အကြောင်းတရားစွန့်ရင်တတိလဲပါတဲ့နေရာမှာပဋ္ဌာန်းကိုလေ့လာအရင်ဆုံးအကျဉ်းလို့သုံးတာဒီအကြောင်း24မျိုးအကြောင်းရဲ့သူ့ရဲ့တတိရဲ့လေ့လာယုံများဒီပဋ္ဌာန်းရဲ့အကျဉ်းပဲရှိသေးတယ်။ သူ့ကိုနည်းနည်းလေးထက်ချက်လာတာကြရင်အဲ့ဒီအเจ้าကနေပြီးတော့အเจ้าရဲ့တတ္တိတွေမကောက်ဘယ်အကျိုးတွေဖြစ်စေလဲဆိုပြီးတော့အเจ้าနဲ့အကျိုးရဲ့တတ္တိရဲ့နှစ်ချက်သွားရင်တစ်ချက်ဟလာပို့ကျဲသွားပြီဒါဆိုရင်ပဋ္ဌာန်းကိုလေ့လာရင်ဒီနေရာမှာအကျဉ်းခေါင်းစဉ်လေး24မျိုး24ပါသောအကြောင်းနေအကြောင်းကိုအရင်ဆုံးပြမယ်အပိုင်းကိုခုခေတ်မှာတော့ဆံမတို့လွယ်လွယ်ပြော24ပစ္စည်းရွတ်ကြမယ်လို့တုံးလိုက်တယ်ဒါသည်ပစ္စယဆိုသောအကြောင်းတရားတွေကိုအကျဉ်းချုပ်ကလေးလေ့လာမှာဖြစ်တဲ့အတွက်ဒါကိုပစ္စယအော့ဒေတာလို့တုံးတယ်ဟုတ်ပြီနော်ပစ္စယအော့ဒေတာပစ္စယအကြောင်းတရားများကိုအော့ဒေတာအကျဉ်းချုပ်ကလေးပဲပြမှာဒါကိုဆရာမတို့ကပါဠိရင်းနဲ့ပစ္စယဥဒေသဆိုနားလည်အောင်ပြောတယ်သူ့ကိုပါဠိရင်းပြောပါဆိုရင်အခေယဥကဒီမှာလာကတ်လိုက်တော့ဘလို့သုံးပစ္စယဥဒေတာဒါဆိုရင်ကဲပဋ္ဌံပူဇော်ကြရအောင်ဘာပူဇော်ကြမလဲပစ္စယဥဒေတာပူဇော်ကြပါဆိုပစ္စယဥဒေတာဆိုတာဘာလဲရင်လို့မမေးတော့ဘူးပစ္စယဥဒေတာပူဇော်ကြပါဆိုဆိုရင်ဟေတုပစ္စယောကနေအာဝိကတပစ္စယောတိဆိုရပ်သွားပြီနားလည်ပြီနော်ဒါဆိုရင်ဆရာမတို့ခုသင်မှာအခြေခံပဋ္ဌာန်းသင်တန်းမှာဘာသင်မလဲပစ္စယုတ်ဒေတာဆိုရဲအချင်းသင်မယ်24ပါသောအကြောင်းတွေရဲ့တတ္တိတွေဆံမအရင်ဆုံးလေ့လာဟုတ်ပြီနော်ပြီးရင်ဆံမတို့ဒီသင်တန်းမှာဒီပစ္စယုတ်ဒေတာအချင်းကနေအချင်းဆိုတော့ဒီပစ္စယုတ်ဒေတာလို့ပြောရင်အကြောင်း24မျိုးရဲ့24မျိုးသောအကြောင်းမှာပါတဲ့တတ္တိရဲ့လေ့လာဒါအရင်ဆုံးအကျိုးမပါသေးဘူးပစ္စယဒီဒါကိုတစ်ခုထပ်ပြီးတော့ချဲ့မှာကြတော့ဒီနေရာမှာသူ့ကိုချဲ့တဲ့အခါကျတော့ပစ္စယဆိုသောအကြောင်းတွေကိုဒီတော့ထက်ချဲ့တာကျတော့နေဒေတာလို့သုံးပြီဟုတ်ပြီနော်နေဒေတာဩဒေတာကအချင်းနေဒေတာဆိုတာသူ့ကိုထက်ပြီးတော့ချဲ့လိုက်ပြီဟုတ်ပြီနော်ဒါဆိုရင်ပစ္စယဆိုတာအကြောင်းတရားတွေကိုနေဒေတာအချင်းထက်ချဲ့ပြီချဲ့တဲ့အခါကျရင်အကြောင်းလဲပါမယ်အကျိုးပါပါမယ်ဥပမာဆိုပါစို့ပစ္စယဒေတာမှာဟေတုပစ္စယောဟေတုပစ္စည်းဟေတုတတိဟေတုဆိုတာဘာလဲဒါပြောမယ်ဒါပစ္စယုတ်ဒေတာနောက်တစ်ခါကျတော့နေဒေတာလို့ပြောရင်ဟေတုပစ္စယောတိဟေတုတံပယုတ်တကာဏံဓမ္မာနံတံသမုဋ္ဌာနာနင်္စရူပာနံဟေတုပစ္စေနပစ္စယောဟေတုပစ္စယောတိဟေတုဆိုဟေတရားဟုတ်ပြီနော်ဟေတုဆိုဟေတရားအဲ့ဒီထဲမှာမှသူကြောင့်ဖြစ်လာမယ်အကျိုးတွေပါပါမယ်ဟေတုတံပယုတ်တကာဏံဓမ္မာနံဆိုတာအကျိုးဖြစ်သွားပြီတံသမုဒ္ဒနာနိသရူပနံဆိုတာအကျိုးတရားဖြစ်သွားပြီအဲ့ဒီတော့ပစ္စယနေဒေတာလို့ပြောရင်အကျယ်လို့ခုခေတ်ပြောရင်တော့အကျယ်ပေါ့ဟုတ်ပြီနော်ဒါဆိုရင်ဆံမတို့ခုအခြေခံပဋ္ဌာန်းသင်တန်းမှာဒီနှစ်ခုလောက်တော့ဆံမတို့သင်မယ်ဒီနှစ်ခုတို့သင်ရင်ဆံမတို့ခုရွတ်နေတဲ့ဟလာဒါကိုပစ္စယနေဒေတာလို့ပြောရင်ဟေတုပစ္စယောတိဟေတုဆိုတာဒါရွတ်သွားတာအဲ့ဒါအကျယ်လို့သုံးနေမယ်ဒါတကယ်အကျယ်ကြီးမဟုတ်သေးဘူးခုနပြောသွားတဲ့သတ္ထမူအနေနဲ့ပဋ္ဌံတကြံနဲ့ကိုပဲသတ္ထမူအနေနဲ့ငါးအုပ်လို့ဆံမမပြောခဲ့ဘူးလားအဲ့ဒါကဘာလဲဆိုခုနကပစ္စယနေဒေတာကိုထပ်ပြီးတော့ချဲ့ထားတာအဲ့ဒီဟာတော့ဆံမတို့ကသင်လို့မရဘူးဟုတ်ပြီနော်အခုဒီမှာဆံမတို့ကလေ့လာကြတဲ့နေရာမှာဒါကိုပစ္စယုတ်ဒေတာသင်မယ်ပစ္စယနေဒေတာရွတ်တအောင်သင်မယ်အတိဘယ်အနေနဲ့တော့အသေးစိတ်ဟလာအဲ့မှာပါတာဟလာပစ္စည်းဟလာခုနပြောတဲ့အကြောင်းတရားမှာဟေတုပစ္စယောတိဆိုတာဟေတုဆိုတာဘာ၄ဘာ၄ဘာ၄အကျန်းတော့ဆံမပြောမယ်ဟလာပြီးရင်ဟေတုသူ့ရဖြစ်စေတဲ့အကျိုးတရားဘာ၄လဲအကျန်းတော့ပဲပြောနိုင်မယ်သူ့မှာပါတဲ့စိတ်ဘလောက်စေတသိက်ဘလောက်ဘယ်ရုပ်ကိုဆိုရဲဆိုတာဆံမပြောသွားရင်တောင်မှသာရုသမီးတို့မှာအဘိဓမ္မာဆိုတာမတင်ထားဘူးယင်ဆံမတို့သင်လို့မရနိုင်ဟုတ်ပြီနော်အဲ့တော့အခုဆံမတင်မဲ့ပုံစံကအမီးပဲပေးမှာနော်အမီးလောက်ကလေးမှာအရသာပေါ်ရင်သားတို့သမီးတို့ပဋ္ဌာန်းထဲမှာပါတယ်အခုရွတ်သွားတာဟေတုပစ္စယောတိဟေတုတံပြုတ်တကနဲ့ဓမ္မနဲ့ဆံမအကုန်သိကျင်နေဆိုရင်ဆံမတိုက်တွန်းမယ်ဘာအရင်လောက်ပါလို့ပြောမလဲအဘိဓမ္မာတင်းချိုလေးတော့တင်လိုက်ပါဦးဟုတ်ပြီနော်ဒါကြောင့်အခုခေတ်မှာယဟန်ရှင်လူတွေအကုန်လုံးအဘိဓမ္မာတင်းချိုလေးတော့အရင်တင်တယ်တင်ပြီးမှဆရာတော်တွေတန်ဃာတော်တွေဆိုလဲထက်ထက်ပြီးတော့ချဲ့သွားတယ်ဆံမတို့ကလူပုဂ္ဂိုလ်တွေဆိုလဲလူပုဂ္ဂိုလ်များဆိုင်ရာအနေနဲ့ဆက်ပြီးတော့လေ့လာရစအဘိဓမ္မာအခန့်ရှိသားပြီးအကုန်လေ့လာလို့ရတယ်အခုဒါပဋ္ဌာန်းကိုအဲ့ဒီလောက်လေးနဲ့ဆရာမပြောသွားမယ်ဟဲ့လားလွယ်လွယ်ကူကူနဲ့ဟဲ့လားဈေးသွားတာအစတယောက်တယောက်စကားပြောတာအစဘယ်အကြောင်းကြောင့်ဘယ်အကျိုးအဲ့လောက်တော့ဆရာမပြောလို့ရတယ် ဒါတို့သမီးတို့လည်းအဲ့လောက်လေးတော့တီးခွင့်ရမယ်ဒီတဲ့အသေးစိတ်ကိုတော့ဆရာမတို့မသိဘူးဟုတ်ပြီနော်